အောက်တိုဘာလ9ရက်နေ့ကဂါဇာမှာရှိတဲ့အစ္စရေးမျိုးတွေရွာတွေတဲကိုဟာမတ်စစ်သွေးကြွားတွေဝင်ပြီးတော့တိုက်ခိုက်တဲ့အချိန်တွင်းမှာတေဆုံးခဲ့ရတဲ့ထိုင်းနိုင်ငံသား၈ယောက်ရဲ့ရုပ်အလောင်းတွေဒီကနေ့ထိုင်းနိုင်ငံကိုပြန်ရောက်လာပါတယ်။ဟာမတ်တို့ရဲ့တိုက်ခိုက်မှုတွင်းမှာထိုင်းနိုင်ငံသားအယောက်30တေဆုံးခဲ့ပြီးတော့16ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ထိုင်းနိုင်ငံသားရဲ့ဌာနကပြောကြားထားပါတယ်။ဒဇာဂန်ဖြစ်တဲ့ဖမ်းဆီးခံထားရသူက18ယောက်ရှိပါတယ်။တေဆုံးခဲ့တဲ့သူတွေကပထမအထုပ်ဖြစ်တဲ့၈ယောက်ရဲ့အလောင်းတွေကိုတော့အစ္စရေးခီးသည်တွေလေယာဉ်နဲ့ဘန်ကောက်မြို့ဝနဘူမိနိုင်ငံတကာလေစိတ်ကိုရောက်ရှိလာခဲ့တာပါ။တေဆုံးသူတွေအတွက်လေစိတ်မှာဘာသာရေးအရာဝိပုဘဲကိုတော့ထိုင်းတာဝန်ရှိတဲ့သူတွေပြုတ်လုခဲ့တာမှာတော့ထိုင်းနိုင်ငံဆိုင်ရာအစ္စရေးတမတ်ကြီးလည်းတက်ရောက်ခဲ့ပါတယ်။ရုပ်အလောင်းတွေကိုတော့သူတို့နေရက်ဒေသတွေစီကိုပို့ပေးပြီးတော့အတုပအခမ်းအနားကျင်းပနိုင်ရေးစီစဉ်ပေးမယ်လို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်ရှင်။